Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ25ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မဧသနာကျပါရှင်ထိုင်းနိုင်ငံနဲ့ကရဲ့မလေးရှားနယ်စပ်မှာရွှေပြောင်းလူသမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူသေးအလောင်းမြောင်များစွာမြုပ်ထားတဲ့နေရာတစ်ခုကိုရှာတွေ့ခဲ့လို့မလေးရှားရဲကပြောပါတယ်ရှင်။ဒူဘိုင်းကိုပိုင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပေါ်ကတချို့အပိုင်းတွေပေါ်မှာအမေရိကန်ထောက်လန်းရင်းလေးရင်တွေဖြစ်ပြန်တဲ့နဲ့ဆိုပြီးတော့ဒီကနေ့ပဲတရုတ်ကမကြေမနက်ကန့်ကွက်ပြောကြားသွားပါတယ်။ဒီလိုဒေတာရင်းသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုဒီညနေပြောပြဖို့ရှိပါတယ်မသိငယ်ရေ
။ကောင်းပါပြီရှင်။မလေးရှားနိုင်ငံမြောက်ပိုင်းမှာတည်ဆုံသူတွေကိုမြှုပ်နှံထားတဲ့နေရာပေါင်း100ကျော်နဲ့လူကုန်ကူးသူတို့ရဲ့စခန်းတွေကိုတွေ့ရှိခဲ့ရတဲ့အကြောင်းကိုတော့သတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
တိုင်းပါရေးရာတွေနဲ့အနာကဆက်တဲ့ပြောင်းပြီးဒီဆောက်ရေးပေါ့ဗျာဒါတွေတော့အားလုံးစုံစမ်းနေနေမှသိနေရမယ့်သဘော
တိုင်းနာလက်နဲ့ကင်တို့ရဲ့ထိပ်သီးညီလာခံမှာဘာတွေများဆွေးနွေးကြမလဲဆိုတာကိုဘူမူကြီးခေါက်ကပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့ဒေတာရင်းသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်ဒါလေးမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
ထိုင်းနိုင်ငံနဲ့ကရဲမလေးရှားနယ်စပ်မှာရွှေပြောင်းအလုပ်သမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူသေးအလောင်းပေါင်း139လောင်းမြုပ်ထားတဲ့နေရာကိုရှာတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါရယ်။တချို့နေရာတွေမှာအလောင်းတစ်လောင်းထက်မနည်းကိုတနေရာထဲမှာမြုပ်ထားတယ်လို့ဆိုပါရယ်။လူမောင်ခိုးကူးမှုစခန်းတွေလို့တန်တရားရှိရတဲ့နေရာ28နေရာမှာဒီလူသေးအလောင်းတွေမြုပ်ထားတာတွေ့ခဲ့ရတယ်လို့နိုင်ငံတော်ရဲချုပ်ခလစ်အဘူဘကာကပြောပါရယ်။ဒီစခန်းတစ်ခုချင်းစီမှာလူ20ကနေပြီးတော့300လောက်ထိရှိခဲ့ပုံရတယ်လို့လည်းသူကဆိုပါရင်အလောင်း2ဖော်ယူတဲ့အဖွဲတွေကဒီလောင်းတွေကိုဖော်ထုတ်ပြီးတော့ခွဲစိတ်စစ်ဆေးမှုတွေလုပ်သွားမယ်လို့ရဲချုပ်ဘက်ကဆိုပါရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထိုင်းနိုင်ငံကိုဖျက်ပြီးတော့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလူပေါင်းထောင်ပေါင်းများစွာခိုးဝင်မှုတွေနဲ့အတူအရှိတောင်အာရှဒေသဟာလူသားချင်းစာနာမှုအကျက်တဲနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရွှေပြောင်းဝင်ရောက်သူအများစုကတော့သူတို့တိုင်းပြည်တွေမှာဆင်းရဲမွဲတေမှုတွေနဲ့ဖိနှိပ်မှုတွေကနေလွတ်မြောက်ဖို့ကြိုးစားနေတဲ့အခုလိုမျိုးအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာဖြစ်ပါလေရှင်
။ဒိုင်းမလေးရှားနေဆက်ကတောတောင်တွေထဲမှာလူမောင်ခိုးစခန်း9ခုကိုတလားကြာရှာဖွေနှင်းနှင်းခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းမှာနောက်ထပ်လူမောင်ခိုးစခန်းတွေမရှိတော့ဘူးလို့ထိုင်းရဲတွေကတနင်္လာဒီကနေ့မှာပြောပါတယ်။နေဆက်မှာအလောင်းတွေမြုပ်ထားတဲ့နေရာ140နီးပါးနောက်ထပ်ရှာတွေ့ခဲ့တယ်လို့မလေးရှားရဲတွေကသတင်းထုတ်ပြန်ပြီးနိုင်ရီပိုင်းအကြမှာပဲထိုင်းရဲကအခုလိုပြောလိုက်တာပါ။ဒီလအစောပိုင်းတုန်းကလည်းလူကုန်ကူးခံရတယ်လို့ယူဆရတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားရုပ်အလောင်း36လောင်းကိုထိုင်းတောင်ပိုင်းဆောင်ကလာခရိုင်မှာရှာတွေ့ခဲ့ပါတယ်။အဲ့ဒီတည်းက26လောင်းကိုတော့လူကုန်ကူးသူတွေစွန့်ပစ်သွားတဲ့မလေးရှားနယ်စပ်နဲ့အနီးဆုံးတောနယ်စခန်းတစ်ခုမှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဒီလိုရှာဖွေခဲ့ရာတွေ့ရှိရာကထိုင်းနိုင်ငံတွင်လူမောင်ကူးဂိုင်းတွေပေါ်နှိမ်နှင်းမှုတွေဆလာခဲ့ပြီးဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်ထဲမှာလူကုန်ကူးသူတွေစွန့်သွားတဲ့ထောင်ချီတဲ့ရွှေပြောင်းနိုင်ငံရွှေပြောင်းလူတွေကိုတွေ့လာရတာကြောင့်ဒေသတွင်းမှာအကျက်တဲတစ်ခုဖြစ်ရင်ဆိုင်လာရတာဖြစ်ပါတယ်။
သူဝိုင်းကိုပိုင်ငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပေါ်ကတချို့အပိုင်းတွေပေါ်မှာအမေရိကန်ထောက်လန်းရေးလေရင်ဖျက်ပြီးတော့ပြန်တန်းတယ်ဆိုပြီးတော့ဒီကနေ့ပဲတရုတ်ကမကြေမနက်နဲ့ကန့်ကွက်ပြောကြားသွားပါတယ်။တရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဟွာချူဝင်းကပြောသွားတာဖြစ်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့မှားယွင်းနေတဲ့လုပ်ရက်တွေကိုပြင်ဆင်မှာတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးလဲတာဝန်မဲ့ပြောဆိုမှုတွေလုပ်ရက်တွေကိုရှောင်ကြဉ်မှာလို့လည်းပြောသွားပါတယ်။အမေရိကန်ထောက်လန်းရေးလေရင်ဟာတရုတ်တို့မြေဖို့နေတဲ့ကျွန်းတွေပေါ်ဖျက်ပြီးတော့ပြန်တန်းတာဖြစ်ပါတယ်။အမေရိကန်အစိုးရကတော့ဒီပြန်တန်းမှုတွေဟာလုံးဝမှားယွင်းတဲ့လုပ်ရမဟုတ်ဘူးလို့ပြောနေပြီးတော့တရုတ်ကတော့ဒါဟာသူတို့ပိုင်ကျွန်းတွေနဲ့တန်နာကြောက်တန်းတွေရဲ့လုံခြုံရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ပြောပါတယ်။ဒီလူလုံးကျွန်းတွေတိဆောက်နေတဲ့ကိစ္စကိုရပ်ပစ်ဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုနေတာကိုမရပ်ပစ်ဘူးဆိုရင်တော့ဒီတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်ချာမှာတေချာပေါက်ဆစ်ဖြစ်နိုင်တယ်လို့တရုတ်အစိုးရကွန်မြူနတီပါတီရဲ့အဘော်ဒီကနေ့တော့ Global Times သတင်းစာမှာပြောထားပါတယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့နယ်ဆင်ဂျီဘုန်းတဝိုက်မှာ 5.5 ပြင်းအားရှိတဲ့ငလျင်ဒီကနေ့လှုပ်ခတ်တာကြောင့်အဆောက်အုံတွေလှုပ်ယမ်းသွားပြီးပြေးဆွဲနေတဲ့ရထားတွေခိတ္တရထားရပါပဲ။ထိခိုက်ဒဏ်ရာနဲ့အပျက်စီးတွေတော့မရှိခဲ့ပါဘူး။ငလျင်ကြောင့်မြို့တော်တိုကျိုမှာ မိုးမြော်တိုက်ကြီးတွေလှုံ့ယမ်းခဲ့သလိုကြိုတင်ကာကွယ်မှုစနစ်အရယထားတွေရုတ်တရက်ရပ်သွားပြီးနောက်ယထားလမ်းတွေကိုစစ်ဆေးအပြီး10မိနစ်အတွင်းမှာပဲယထားတွေပြန်လည်ပြေးဆွဲခဲ့ပါတယ်အဲ့ဒီနောက်တိုကျိုမြို့ဟာနေ့စဉ်ပုံမှန်အတိုင်းပဲဆက်ဖြစ်သွားပါတယ်ဂျပန်နိုင်ငံဟာကမ္ဘာပေါ်ကငလင်းအလှုပ်ဆုံးနိုင်ငံတွေထဲမှာပါဝင်ပြီးကြိုတင်ကာကွယ်မှုတွေအကောင်းဆုံးလုပ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်ဒေသဆန်တော်ချင်းနေကင်း2နာရီခွဲလောက်မှာတိုကျိုတစ်မြို့လုံးကိုငလင်းလှုပ်ခတ်သွားတာဖြစ်ပြီးအနီးနားမှာရှိတဲ့အီဘာရာကီတိုချီကီနဲ့ဆိုင်တမဂူမခေန်ဒီမှာလည်းလှုပ်ခတ်ခဲ့တာပါတိုကျိုမြို့အနောက်မြောက်ဘက်ဆိုင်တမမြို့ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလင်းဟာမြေအောက်35မိုင်အကွာကနေလှုပ်သွားတာဖြစ်တယ်လို့ဂျပန်မိုးလေဝသအင်ဂျင်စင်ကပြောပါတယ်။ငလင်းကြောင့်နျူကလ িয়ার စစ်ရုံတွေဘာမှထိခိုက်မှုမရှိသလိုလျှက်စစ်ဓာတ်အားပေးစနစ်ပြတ်တောက်သွားတာမျိုးမရှိဘူးလို့တိုကျိုတက်ကိုကုမ္ပဏီကပြောပါတယ်။တိုကျိုနာရီတာနိုင်ငံတကာလေဆိပ်ကိုခေတ္တပိတ်ခဲ့ပြီးလေယာဉ်ပြေးလမ်းတွေကို10မိနစ်ကြာစစ်ဆေးပြီးတဲ့နောက်ပုံမှန်အတိုင်းလုပ်ငန်းတွေပြန်လည်လည်ပတ်ခဲ့ပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ Syria နိုင်ငံအလယ်ပိုင်းပါလ်မာရီမြို့ကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးတော့အစိုးရတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှု15ခုပြုလုပ်ခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရီ။သူတို့ဦးတည်တိုက်ခိုက်တဲ့နေရာတွေထဲမှာစစ်ထောက်လန်ရေးအဆောက်အုံနဲ့ဆေးရုံတစ်ခုလည်းပါဝင်တယ်လို့နိုင်ငံထဲမှာရှိနေတဲ့သူတွေကသတင်းတွေရယူပြီးတော့ Syria နိုင်ငံရဲ့အကြမ်းဖက်မှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရီ။သမိုင်းဝင်ပါမာရီမြို့ကို IS အဖွဲ့ကအရင်တစ်ပတ်ကဝင်ပြီးတော့သိမ်းပိုက်လိုက်တာပါ။စစ်သေးကြွတွေဟာကလေးတွေ၊သူနာပြုတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေအပါအဝင်အကျဉ်းစားအဖြစ်နဲ့ဖမ်းဆီးထားတဲ့လူပေါင်း600ကျော်တွေက218ဦးကိုတပ်ပစ်ခဲ့တယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့ကပြောပါရီ။အဲ့ဒီထဲကတချို့ကိုခေါင်းဖြတ်တက်ခဲ့ပြီးတော့ကျန်တဲ့သူတွေကိုတော့တနက်နဲ့ပြင်းပြင်းဒါမှမဟုတ်ဓားနဲ့ထိုးတက်တာဖြစ်တယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့ညွှန်ကြားရေးမှူးရာမီ အဗ်ဒယ်ရော့ခ်မန်ကဆိုပါရီ။IS တွေကသူတို့တပ်ပစ်ဒါမှမဟုတ်ဖမ်းဆီးထားတဲ့သူတွေဟာအစိုးရရဲ့လူတွေဖြစ်တယ်လို့ဆွဆွဲကြောင်းစီးရီးယားစောင့်ကြည့်အဖွဲ့ကပဲပြောပါတယ်ရှင
်။ IS သူတွေကအဖွဲ့တွေကိုစစ်စင်ရေးတွေဆင်နွှဲနေတာနဲ့ပတ်သက်လို့အီရတ်တပ်ဖွဲ့တွေဟာလိုလိုလားလားရှိရလားဆိုတာကိုအမေရိကန်အစိုးရအစိုးရအစ်မြင့်တာဝန်ရှိသူတွေကမနေ့တုန်းကမေးခွန်းထုတ်ခဲ့တဲ့အပေါ်အီရတ်အစိုးရဘက်ကပြင်းပြင်းထန်ထန်တုတ်ပြန်လိုက်ပါတယ်။စစ်သွေးကြတွေကိုနှိမ်နင်းရေးသမ္မတဥပမာရဲ့မဟာဗျူဟာအပေါ်ဝေဖန်မှုအစ်စ်တွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။ဘက်ဂရန်မြို့တော်အနောက်ဖက်125ကီလိုအကွာမှာရှိတဲ့ရာမဒီမြို့မှာအဲဆီသွေးကြတွေနဲ့တိုက်ပွဲအတွက်စစ်ကူအဖြစ်ဆီလွတ်လိုက်တဲ့အီရတ်တပ်ဖွဲ့တွေအမေရိကန်ကထောက်ပံ့ပေးထားတဲ့စစ်လက်နက်ပစ္စည်းကိရိယာတွေကိုစွန့်ပစ်ပြီးထွက်ပြေးခဲ့ပြီးသတင်းတစ်ပတ်အကြာမှာအမေရိကန်တာဝန်ရှိသူတွေရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတော့အီရတ်တပ်တွေရဲ့လုံရက်တွေဟာအင်မတန်မစိုးရိမ်စရာကောင်းတယ်လို့ CNN ရုပ်မြင်သံကြားနဲ့မေးမြန်းခန်းမှာပြောသွားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အရာရှိတွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာတရုတ်နိုင်ငံကိုသွားပြီးတော့အာဖဂန်အစိုးရကိုယ်စားလှယ်တွေနဲ့ငြင်းငြိမ်းရေးသွားပြီးတော့ဆွေးနွေးခဲ့တယ်ဆိုတဲ့သတင်းကိုတာလီဘန်တွေကအငြင်းဆိုသွားပါတယ်။နှစ်ရက်တာဆွေးနွေးပွဲကိုတရုတ်နိုင်ငံမြောက်ပိုင်းဥရမ်ချီမြို့မှာကျင်းပခဲ့ပြီးတော့တာလီဘန်ကိုယ်စားလှယ်၄ဦးဟာအာဖဂန်အစိုးရရဲ့ထိတ်တန့်ငြင်းငြိမ်းရေးကောင်စီအစ်စ်မြင့်အရာရှိတွေနဲ့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့သတင်းထွက်လာတာပါ။တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကဒီကောလာဟလာမှန်မှန်မှုဆိုတာကိုအတိအကျညင်းကျင်ပါတယ်။အစိုးရကဒီလိုဝါဒဖြန့်ပြီးတော့တက်ကြွမှုမရှိတဲ့သူတွေရဲ့တက်သားတွေပြန်ပြီးတော့စိတ်သက်တက်ကြွလာအောင်ပြုလုပ်တာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။The Wall Street Journal မှာဖော်ပြထားတာကတော့သူတို့ရဲ့ဆွေးနွေးပွဲကိုတရုတ်အစိုးရကဥဆောင်ဦးရဲ့လုပ်ပေးပြီးတော့တာလီဘန်တွေနဲ့အာဖဂန်အစိုးရတို့ကြားမှာငြင်းငြင်းရေးဆွေးနွေးကြဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုအရင်ပြောကြည့်ဖို့ပါကစ္စတန်ထောက်လှမ်းရေး ISI ကအစီအစဉ်ပေးတယ်လို့ဆိုပါတယ်။တိတ်ပြီးတော့တည်ငြိမ်မှုမရှိတဲ့ရှင်ကျန်းပြည်နယ်မြို့တော်ယူရမ်ချီမှာမေ19နဲ့20ကျင်းပတဲ့အစည်းအဝေးကိုတရုတ်နဲ့ ISI အရာရှိတွေလည်းတက်ရောက်ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။အာဖဂန်အစိုးရဘက်ကအာဖဂန်ကာကွယ်ရေးဝန်ကြီးအစ်တင်မိုဟာမက်မဆူမ်စတန်ကာဇီကဦးဆောင်တယ်လို့ Wall Street Journal မှာဖော်ပြထားတာပါ။ဒီတော့တွင်မှာပဲအစ္စလာမဘတ်မြို့တော်မှာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့ Heart of Asia Istanbul လုပ်ငန်းစဉ်ဆိုတဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲအကြိုအနေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုစမ်းစစ်ဖို့အတွက်အစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုလည်းပြင်ဆင်ကြဖို့အာဖဂန်နဲ့ဒေသရင်းကအရာရှိတွေဒီကနေ့ပဲပါကစ္စတန်နိုင်ငံမှာစုဝေးခဲ့ကြပါရဲ့ရှင်။
A beautiful mind ရုပ်ရှင်ဇာတ်ကားတွေကစိတ်ကနာမငြိမ်သူအဖြစ်သူ့အကြောင်းရုပ်ရှင်ရိုက်ကူးခံရတဲ့တင်ကြားပညာရှင် John Nash နဲ့ဇနီးဖြစ်သူတို့ဟာမတော်တဆကားတိုက်မှုတစ်ခုအတွင်းစနေနေ့တုန်းကတည်ဆုံသွားပါတယ်။ John Nash နဲ့ဇနီးဖြစ်သူ Alicia တို့စီးလာတဲ့တက္ကစီကားဟာ New Jersey အဝေးပြေးလမ်းမကြီးပေါ်မောင်းနေတော့အချိန်မထိန်နိုင်ဖြစ်ရရကနေမတော်တဆဖြစ်ပြီးသူတို့ဇနီးမောင်နှံနှုတ်ဦးစလုံးထိခိုက်တည်ဆုံသွားတာဖြစ်ပါတယ်။တည်ဆုံချိန်မှာ John Nash ကအသက်86နှစ်ရှိပြီးဇနီးဖြစ်သူကတော့အသက်82နှစ်ရှိပြီဖြစ်ပါတယ်။20ရာစုခေတ်မှာအထူးကျွန်ဆုံးစေကူးစေတန်တစ်ခုအဖြစ်ယူဆထားပြီးစီးပွားရေးလောကမှာလည်းသင်ကြားပညာနဲ့ဆုံးဖြတ်တက်ချက်မှုတွေအတွက်1994ခုနှစ်မှာ John Nash ကိုစီးပွားရေးနိုဘယ်ဆုကြီးမြင့်ခဲ့တာဖြစ်ပါတယ်။2001မှာပြသခဲ့တဲ့ A Beautiful Mind ရုပ်ရှင်ကားထဲမှာ Minda Russell Frog ကစိတ်ကနာမငြိမ်သူအဖြစ် John Nash ရဲ့ကိုယ်စားသရုပ်ဆောင်ရိုက်ကူးခဲ့တာပါ။25နှစ်ကြာလောက်မကျန်းမှာဖြစ်ခဲ့ပြီးတဲ့နောက် John Nash ဟာနောက်ပိုင်းဆေးတောက်စရာမလိုတော့ဘဲငကိုပုံမှန်တိုင်းသုတေသနလုပ်ငန်းတွေကိုလုပ်နိုင်ခဲ့ပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်တာကျော်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်တဲ့ဆောင်းပါးတွေကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံမြောက်ပိုင်းမှာလူသေးတွေမြှုပ်နှံထားတဲ့နေရာ139ခုနဲ့လူကုန်ကူးသူတွေရဲ့စခန်းတွေလူတန်းတရာရှိရတဲ့နေရာ28ခုကိုတွေ့ရှိခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တို့ကပြောပါတယ်။ဒီအကြောင်းဘန်ကောက် VOA အရှိတောင်အာရှရုံးချုပ်ကစတိတ်ဟာမန်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
လူသေးတွေမြှုပ်နှံထားတဲ့နေရာတွေနဲ့လူကုန်ကူးစခန်းတွေတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးမလေးရှားရဲချုပ်ဗိုလ်ချုပ်ကြီးခါလက်အဘူဘေကာကဒီကနေ့တနင်္လာနေ့မှာထိုင်းနယ်စပ်နားကဝမ်ကာလျန်မြို့ကလေးမှာသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ
်။ The first team has gone in this morning forensic and medical team to
ဒီမနက်ပဲမှုကင်းနဲ့ဆေးဆရာဝန်တွေပါတဲ့အဖွဲ့အဲ့ဒီကိုသွားနေပါပြီ။အဲ့ဒီမှာရှိနေတဲ့အကျဉ်းချံအားလုံးကိုတူးဖော်ကြမှာပါ။ဒီလူတွေဘာကြောင့်တည်ဆုံးရတယ်ဆိုတာကိုသိနိုင်ဖို့သူတို့ရဲ့ကျွင်းကြံတဲ့အပိုင်းအစတွေကိုစစ်ဆေးမှာပါ
မေလ7ရက်ကနေ23ရက်အတွင်းတွေ့ရှိခဲ့တဲ့လူကုန်ကူးစခန်းအကြီးကြီးတွေဟာလူ300လောက်ထိထားနိုင်ပြီးတောတောင်ထူထပ်တဲ့နေရာမှာရှိနေတာမို့လူသူရောက်ဖို့တိတ်မလွယ်လာပါဘူးအခုမကြာသေးခင်ကမှတွေ့ရှိခဲ့ရတဲ့လူအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာတွေဟာမလေးရှားနိုင်ငံရဲ့အငယ်ဆုံးပြည်နယ်ဖြစ်တဲ့ပါလစ်မှာရှိပြီးအဲ့ဒီနေရာဟာထိုင်းနိုင်ငံဆုံခလခိုင်နဲ့ကပ်နေတာပါမလေးရှားမှာတွေ့ခဲ့ရတဲ့လူအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာတစ်ခုဟာဆိုရင်ဒီလအစောပိုင်းထိုင်းနိုင်ငံဘက်မှာအလားတူတွေ့ခဲ့ရတဲ့အလောင်းတွေမြှုပ်ထားတဲ့နေရာနဲ့မီတာ100လောက်ပဲကွာတာတွေ့ရပါတယ်ဒီနယ်ဆက်ဒေသတွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကရွှေ့ပြောင်းသူတွေကိုလူကုန်ကူးသူတွေကမလေးရှားကိုပို့ဖို့အတွက်ခီးတစ်ထောင်နားတဲ့နေရာတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလူပေါင်း26ယောက်တည်းမင်းအစုလိုက်ပြုံလိုက်မြှုပ်နှံထားတာကိုတွေ့ခဲ့ရတဲ့နောက်ပိုင်းမှာစစ်ဆိုးကအုပ်ချုပ်နေတဲ့ထိုင်းနိုင်ငံကလူကုန်ကူးသူတွေရဲ့ကွန်ရက်ကိုတိုက်ဖျက်ဖို့အတွက်ချက်ချင်းစတင်လှုပ်ဆောင်ခဲ့ပါတယ်လူကုန်ကူးပြဿနာကိုအာဏာပိုင်တွေဘက်ကတေးသေးချာချာမဖြေရှင်းဘဲမမြင်ချင်အောင်ဆောင်နေတယ်လို့ထိုင်းနဲ့မလေးရှားနိုင်ငံအစိုးရတွေကိုလူခွင့်ရေးအဖွဲ့တွေကဆွဆွဲနေကြတယ်လို့ဒါတွေဟာအရာရှိပိုင်းလက်စားမှုတွေပါပါဝင်ပတ်သက်နေတဲ့အထောက်အထားတွေလည်းတွေ့နေရတာပါPhil Robertson ဟာ Human Rights Watch လူခွင့်ရေးအဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယအကြီးအကဲဖြစ်ပါတယ်
Clearly this area has been an enclave for these ransom for release camps.
ဒီနေရာငွေပေးမှပြန်လွတ်ပေးဖို့လူတွေကိုဖမ်းထားတဲ့စခန်းတွေရှိနေတယ်ဆိုတော့ရှင်းပါတယ်။ဒီလိုလုပ်ဖို့အာဏာပိုင်တွေကအဆင့်တစ်ခုအထိမပါဘဲနဲ့ဖြစ်လာလိမ့်မယ်ဆိုတာကိုလည်းကျွန်တော်မယုံပါဘူး
။ဒီလိုဆွဆွဲပြောဆိုတာတွေနဲ့ပတ်သက်ပြီးသတင်းတောက်တွေကမလေးရှားရဲချုပ်ဗိုလ်ချုပ်ကြီးခါလစ်ကိုမေးတဲ့အခါမှာတော့
We will investigate. Yeah, and we will not
ဒါနဲ့ပတ်သက်ပြီးကျွန်တော်တို့စုံစမ်းပါပါမလေးရာရှိတွေအပါဝင်ဘယ်သူပဲလှုပ်လှုပ်ဒါမျိုးကိုခွင့်ပြုမှာမဟုတ်ပါဘူ
းလူမှောင်ခုံမှုနဲ့ဆက်နွယ်နေသူပေါင်း80လောက်ကိုထိုင်းဆွေရကအရေးယူတာဒါမှမဟုတ်ဖမ်းဝရမ်းတွေထုတ်ပြန်တာတွေလုပ်ခဲ့ပါတယ်ဖီလ်ရောဘတ်ဆန်ကတော့ထိုင်းနဲ့မလေးရှားနှစ်ဖက်စလုံးကတည်တည်ချာချာစုံစမ်းစစ်ဆေးမှုတွေကိုအခုတည်းပိုးပြီးလှုပ်ဆောင်ဖို့အတွက်တောင်းဆိုလိုက်ပါတယ်
In Thailand what we've seen is local politicians and police being arrested.
That's a ထိုင်းနိုင်ငံမှာဒီကိစ္စနဲ့ပတ်သက်လို့ဒီသမားနိုင်ငံရေးသမားတွေနဲ့ရဲတွေကိုဖမ်းတာတွေ့ရပါတယ်။ဒါကပထမအဆင့်မှာဒါပေမဲ့ဒီကိစ္စတွေအတွက်တကယ်ကြိုးကန်နေတဲ့သူတွေအထောက်ပံ့ပေးနေတဲ့လူကြီးလိုလူမျိုးတွေကိုတော့ရအောင်မဖမ်းသေးပါဘူး။မလေးရှားမှာလည်းထိုင်းလိုလုပ်တာမျိုးတွေ့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။ဒါ့အပြင်ဒီလိုပြဿနာတွေဖြစ်အောင်လုပ်တဲ့သူတွေဆိုပြီးအောက်ခြေကလူတို့ချို့ကိုချကျွေးပြီးအပြစ်ပုံချလာတော့လည်းအဆုံးသတ်သွားမှမျိုးကိုလည်းမလိုလားပါဘူး။
လူမှန်ခိုတချို့ဟာကန့်ကတ်စရာနေရာမရှိတဲ့အတွက်သူတို့ရဲ့လှေတွေကိုပင်လယ်ထဲမှာတင်ဆန့်ဖြစ်ကြတာမို့ရားနဲ့ချီတဲ့လူတွေဟာလုံခြုံစိတ်ချမှုရှိတဲ့တသားလှေတွေပေါ်မှာရေနဲ့စားစရာပါမရှိဘဲကြံရစ်ခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကလူတွေအပြည့်သိပ်ပါတဲ့ဒီလေတွေကိုကန့်ကတ်မခံဘဲပစ်ထားကြတာပါ။နိုင်ငံတကာကဝန်ဝန်အပြစ်တင်တာနဲ့ရင်ဆိုင်နေရတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကပြီးခဲ့တဲ့သတင်းပတ်တည်းမှာတော့ဒီလေစည်းပြေဒုက္ခသည်တွေကိုဌာနေကိုပြန်ပြီးပို့ဖို့ဒါမှမဟုတ်တနေရာရာမှာအခြေချတာတွေလုပ်ပေးနိုင်ဖို့အတွက်ယာယီကန့်ကတ်ခွင့်တွေပေးခဲ့ပါတယ်။ဒီဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်လူမျိုးနဲ့မြန်မာနိုင်ငံကလို့ပြောတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်။ဒီလာထဲမှာပဲအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကဒုက္ခသည်ထောင်ပေါင်းများစွာကိုကယ်ဆယ်ခဲ့တာဖြစ်ပေမဲ့ပင်လယ်ပြင်ထဲမှာအခုထိဒုက္ခသည်နောက်ထပ်ထောင်ပေါင်းများစွာကျန်နေအောင်မယ်လို့လူခွင့်ရေးဖွဲ့တွေကယုံကြည်နေစေဖြစ်ပါတယ
်။နိုင်ငံကမှာဟိုးလေးတကျော်ဖြစ်နေတဲ့လေစည်းဘေးဒုက္ခသည်တွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစား권ရရှိရေးဟာဘလောက်ထိအရေးကြီးသလဲ။တခြားဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email address က burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့တိုင်းရင်းသားညီလာခံမှာဗာဒီမြအဓိကထားဆွေးနွေးကြမလဲဆိုတာကိုတင်ပြပေးခြင်းပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရက်စဲနိုင်ဖို့ရည်ရွယ်ပြီးကရင်ပြည်နယ်မှာရှေ့လာဆန်းကျင်းပမဲ့တိုင်းရင်းသားညီလာခံကိုဝါပြည်သွေးစည်းညီညွတ်ရေးပါတီကတက်ရောက်မှာမဟုတ်ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်ပိုင်းခေါင်းဆောင်အများစုကတော့ပါဝင်တက်ရောက်ဖို့ပြင်ဆင်နေကြပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့အဖွဲ့တချို့နဲ့မြန်မာစစ်တပ်ကြားလက်နက်ကိုင်ပြည်ပခန့်တွေရှိနေတဲ့ကြားကကျင်းပသွားမဲ့ကရင်ပြည်နယ်လော်ခီလာတိုင်းရင်းသားညီလာခံနဲ့ပတ်သက်လို့အပြည့်အစုံကိုတော့မဆုမုံကတင်ပြပေးမှာဖြစ်ပါတယ်။
တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ကိုစားအစိုးရနဲ့ဓာတ်ရိုက်ဆွေးနွေးနေတဲ့ NCCT လို့ခေါ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရဲစဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဟာ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နေမြေဖြစ်တဲ့လော်ခီလာဌာနချုပ်မှာမကြခင်ဇွန်လ2ရက်နေ့မှာတွေ့ဆုံကြတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှတွေ့ဆုံခဲ့ကြတဲ့ပန်ဆန်းတိုင်းရင်းသားထိပ်သီးညီလာခံကဆုံးဖြတ်ချက်ချခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့အဲ့ဒီတုန်းကပန်ဆန်းမှာလက်ခံကျင်းပခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီအနေနဲ့တော့အခုတစ်ချိန်ပြန်လည်တွေ့ဆုံကြမယ်လော်ခီလာညီလာခံကိုတက်ရောက်ဖို့ညှင်းဆန်ပါတယ်။ဘာကြောင့်ညှင်းဆန်ခဲ့ရပါသလဲဆိုတာကိုဝါပြည်သွေးစည်းညီညွတ်ရေးပါတီပြောခွင့်ရဦးအောင်မြင့်ကအခုလိုပြောပါတယ
်။သူတို့19ရက်နေ့ကဖိတ်တယ်ကျွန်တော်တို့23ကပြန်ကြားထားတာဖြစ်ပါတယ်ကျွန်တော်တို့ဝါဖွဲ့စည်းအနေနဲ့ကလည်းတနင်္ဂနွေလုံးပြစ်ခတ်ရဆဲရရယူဖို့နိုင်ငံတော်နဲ့26နှစ်တိုင်တိုင်ဟိုညီညာရေးရယူခဲ့ပြီးပြီဖြစ်တဲ့အတွက်ဒီ26နှစ်ကာလအတွင်းမှာကျွန်တော်တို့ပြန်လည်ပြီးတော့တိုက်ပွဲတိုက်ခိုက်တာတို့ပြည်ပခကြီးကြီးမမာဖြစ်ခဲ့တာတို့လုံးဝမရှိခဲ့ပါဘူးဒီတော့တိုင်းသားတွေအားလုံးရဲ့ပြစ်ခတ်ရဆဲရစိတ်ဆက်ကိုကျွန်တော်တို့ဝါဖွဲ့ပါဝင်လက်မှတ်ထိုးမှမဟုတ်ပေမဲ့လို့ဒီတစ်ခုလုံးကိုတော့ကျွန်တော်တို့အာရုံပြုစုဆိုင်ပြီးတော့လေ့လာအနေမှာဖြစ်ပါတယ်ပြစ်ဆင်ရစေပြီးတဲ့နောက်မှာလက်တိုက်သွားမဲ့နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ဒုတိယအဆင့်မှာဆိုလို့ရှိရင်ကျွန်တော်တို့ဝါဖွဲ့စည်းအနေနဲ့ကတော့တက်တက်ကြွကြွနဲ့ပေါင်းစပ်ပြီးတော့အားလုံးတိုင်းရင်းသားပါတီနိုင်ငံရေးပါတီအစိုးရဖွဲ့စည်းအားလုံးနဲ့လည်းကျွန်တော်တို့တက်တက်ကြွကြွနဲ့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်သွားဖို့ကျွန်တော်တို့စိတ်ဆုံးဖြတ်ထားပါတယ်
ပန်းစန်းညီလာခံတို့ကလည်းအစိုးရဘက်ကနေတက်ရောက်ခွင့်မပြုဖို့ဖိအားပေးခံရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတခုဖြစ်တဲ့အစိုးရနဲ့စီရေးတင်းမာနေတဲ့တအောင်းပလောင်အဖွဲ့ကတော့ NCCT အဖွဲ့ဝင်ဖြစ်တဲ့အတွက်ဒီလော်ခီလာညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုမျိုးရှေ့ဆက်ပြီးတော့အစိုးရဘက်က NCA တနင်္ဂနွေလုံးအပြည့်ရရေးလက်မှတ်ထိုးဖို့မှာ TNL အပါအဝင်လက်နက်ကိုင်အဖွဲ့တချို့ကိုခြံလက်ထားဖို့အစိုးရကဆက်ပြီးတော့ဖိအားပေးနေအောင်မယ်ဆိုရင်တော့ NCCT အဖွဲ့ကထွက်ဖို့အဓိကဆွေးနွေးမှာဖြစ်တယ်လို့ DLL ရဲ့ပြောခွင့်ရတာပန်လှကပြောပါတယ
် UPWC ရဲ့ထုတ်ပထဥအမင်းကနေပြီးတော့ပြောထားတာမျိုးရှိပါတယ်ဒီကူတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေကိုခြံထားမယ်ပြီးတော့ဒီရှိနေတဲ့အဖွဲ့နဲ့ဆက်သွားမယ်ပုံစံမျိုးပြောထားတာမျိုးရှိပါတယ်ဆိုတော့အဲ့ဒီမျိုးတိုင်းဖြစ်နေမယ်ဆိုတော့ကျွန်တော်ဘက်ကတော့ဒီ NCCT တက်မှာဆက်လက်ပါဝင်ဖို့အခက်ရှိပါတယ်ပေါ့တို့ရနဲ့ကျွန်တော်တိုက်ပွဲတွေဆောင်ချနိုင်မှုကျွန်တော်အချင်းချင်းကကန့်လန့်ပြီးဖြစ်ပါတယ်အဲပြီးတော့ကကျွန်တော်ဒီ NCCT မှာစပြီးတော့ပါဝင်ကြတဲ့ကပဲကျွန်တော်တော့ Shaw NCCT မှာပါဝင်ပေးမယ်လေဒီတိုက်ပွဲတွေကရောချမှာသွားတဲ့ပြင်ပို့ပြီးတော့တိုက်ပွဲတွေပြင်ထန်လာတယ်ကြီးမားလာတယ်အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကျွန်တော်ဘက်ကဒီလိုမျိုးဆက်လက်ပြီးပါဝင်နေခြင်းကကျွန်တော်တို့တော့ဒီဒေတာအတွက်ဒီဖြစ်ပခါဆောင်ချရတဲ့အကျိုးမဖြစ်ချွန်းနိုင်ဘူးပုံစံမျိုးကျွန်တော်မြင်ပါတယ
်ပြီးခဲ့တဲ့မတ်လ31ရက်နေ့ကသမရရဲ့ရှေ့မောက်မှာ NCCT တိုင်းရင်းသားခေါင်းဆောင်အနေနဲ့ UPWC ဘက်ကအစိုးရကိုယ်စားလှယ်တွေသဘောတူခဲ့ကြတဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးမူကြမ်းကိုအပြီးသက်ချုပ်ဆိုနိုင်ရေးအစိုးရတက်နဲ့တင်းမာနေစေတိုင်းရင်းဒေသကစီရေးအခြေအနေနောက်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးမူပေါင်းတွေတတ်မှတ်နိုင်မှုနဲ့တပြည်လုံးအတိုင်းအတာဘလို့ငြိမ်းချမ်းရေးဖော်ဆောင်နိုင်ကြမလဲဆိုတဲ့တိုင်းရင်းသားအရေးတွေကိုဆွေးနွေးကြဖို့ရှိပါတယ်လို့ NCCT အဖွဲ့ကပုံမူကြီးခွန်ဥက္ကာကပြောပါတယ
်တော်တော်များများကတော့ကျွန်တော်တို့တိုင်းပါရေးရာတွေနဲ့အနာကဆက်ရပြောင်းလို့ဒီဆောက်ရေးပေါ့ဗျာဒါတွေတော့အလုံးစုံစုံနေနေမှဆင်းနေရမယ့်သဘောပဲရှိတာ
လော်ခီလာညီလာခံမတိုင်ခင်မေလ25ရက်နေ့ကနေစလို့မေလ28ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာ NCCT အဖွဲ့ရဲ့လုပ်ငန်းအစည်းအဝေးကိုလည်းကျင်းပနေပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့ကနေ6ရက်နေ့အထိကျင်းပခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ဆန်းရဲ့ညီလာခံမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးပြည်ထောင်စုကနေမခွဲထွက်ရေးပြည်တွင်းစစ်ကိုနိုင်ငံရေးအရာဖြည့်ရှင်ရေးစားတဲ့အချက်12ချက်ပါဝင်တဲ့အကြေညာချက်တစ်စောင်ထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အခုလော်ခီလာမှာကျင်းပမယ့်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်သီးညီလာခံမှာတနင်္ဂနွေလုံးအပြည့်ခတ်စာချုပ်အပြည့်သက်ချုပ်ဆိုနိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးကိုအဓိကထားဆွေးနွေးကြဖို့ရှိပါတယ်ရှင်
။မဆွမ်မွန်ပြောပြပေးခဲ့တာပါရှင်။အခုကတော့ဒေတာရင်းသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံဟာကမ္ဘာပေါ်မှာစိတ်ရောဂါဝေဒနာနဲ့ပတ်သက်ပြီးအဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပြီးဒီလိုဖြစ်ရတာဟာပိုပေါ့ရဲ့ခမာနီအစိုးရကရက်ကြောင့်အများစုဖြစ်ပါတယ်။ဒါပေမဲ့လည်းစိတ်ကြမ်းမာရေးဆိုင်ရာဆေးရုံဆေးခန်းတွေဟာငွေကြေးထောက်ပံ့မှုလုံလုံလောက်လောက်မရရှိဘဲကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရစိုးရိမ်စရာကောင်းလောက်အောင်ပစ်ထားခံရတယ်လို့လည်းဆိုပါတယ်။ကမ္ဘောဒီးယားကျောင်းသားတွေဟာစိတ်ရောဂါကုသသူအဖြစ်အသက်မွေးဝမ်းကြောင်းပြုဖို့စိတ်ဝင်စားတာကြောင့်သိပ်မကြခင်အချိန်အတွင်းမှာပြောင်းလဲလာမဲ့အရေးလက္ခဏာလည်းမတွေ့ရသေးပါဘူး။ဖနွမ်းပင်မြို့ကနေ VOA သတင်းတော် Robert Carmichael သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဖနွန်ပင်မြို့မှာရှိတဲ့ကမ္ဘောဒီးယားအစိုးရရဲ့ခမာဆိုဘီယက်ဆေးရုံကဆေးရောဂါကုဆေးခန်းဟာကမ္ဘောဒီးယားနိုင်ငံရဲ့အလုတ်ရှုပ်ဆုံနေရာတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်ကတော့ဒီဆေးခန်းဟာတစ်နေ့ကိုလူနာ90ကနေ80အထိကြည့်ပေးရတယ်လို့ဆေးခန်းဒါရိုက်တာယမ်ဆိုဘိုထရာကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကပြောခဲ့တာမှာတော့တစ်နေ့ကိုပြန်မြ400လောက်ရှိတယ်လို့ဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံသားတွေအများစုနေထိုင်တဲ့ကြီးလက်ဒေသတွေမှာဆေးရောဂါဆေးခန်းတွေမရှိတာကြောင့်ဝိနာရှင်နေရာဆေးကုသမှုခံဖို့အတွက်ဒီလိုဆေးကန်းတွေကိုလာကြပါတယ်။ဒါပေမဲ့ဆေးရောဂါကုဆရာဝန်ဆယ်ယောက်နဲ့သူနာပြုအနည်းငယ်ပဲရှိတဲ့အတွက်ဝိနာရှင်တွေဟာဆရာဝန်နဲ့မိနစ်အနည်းငယ်ပဲတွေ့ပြီးတောက်ဆေးကိုပဲအားကိုးနေရတာပါ။တကယ်လို့သာသူတို့မှာဒီထက်ပိုကောင်းတဲ့အရင်းမြစ်တွေရှိမယ်ဆိုရင်ပိုကောင်းအောင်လုပ်နိုင်တယ်လို့ဒေါက်တာယမ်ဆိုဘိုထရာကပြောပါတယ
်။ So we not much time to give good service for them.
ကျွန်တော်အနေနဲ့သူတို့အတွက်အချင်းတစ်ချာပေးပြီးမကုနိုင်ပါဘူး။အထူးသဖြင့်စိတ်ကိုစိတ်နဲ့ကုသတဲ့ကုထုံးမျိုးတွေမှာပါ။ကျွန်တော်တို့ကလူနာတွေကိုခတ်တူတူခတ်မြန်မြန်ပဲအကြံပေးနိုင်ပါတယ်။ခတ်တူတူပဲစိတ်ကုထုံးတွေကိုလုပ်ပေးနိုင်ပါတယ်။ကျွန်တော်အမြင်ကတော့ဝန်ဆောင်မှုအပိုင်းမှာမလုံလောက်သလိုပဲလူသားအချင်းချင်းမှာလည်းလုံလောက်မှုမရှိပါဘူး
။စိန်ခေါ်မှုတွေကဒီတင်မဲလားဆိုတော့မဟုတ်ပါဘူး။ကမ္ဘောဒီးယားနိုင်ငံဟာအိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာတုံးတယ်လို့ခင့်မိတဲ့စေဝါတွေကိုမတုံးနိုင်ပါဘူး။အထူးသဖြင့်နှလုံးရောဂါဝေနာရှိတဲ့စိတ်ဝင်စားရှင်တွေနဲ့ပတ်သက်လာတဲ့အခါမှာခင့်မိတဲ့ဆေးဝါးတွေကိုမတုံးနိုင်တာပါ။ဒါပြင်ဆေးရောဂါကုဆရာဝန်တွေနောက်ထပ်ထပ်ပြီးလိုအပ်နေပြီးတော့လူငယ်တွေကလည်းဒီကိစ္စကိုစိတ်ဝင်စားကြပါဘူး။တနိုင်ငံလုံးမှာ3နှစ်တင်ကြားရတဲ့ဒီပညာရပ်ကိုသင်ယူရတဲ့သူ6ယောက်ပဲရှိပါတယ်။ဒီလိုဖြစ်ရတာဟာဆေးရောဂါကုဆရာဝန်တွေရတဲ့လစာဝန်ငွေနည်းတာနဲ့ကုသမှုဘာသာရပ်ကိုလေးလာတဲ့အခါမှာကြုံရတဲ့စိန်ခေါ်မှုတွေကြောင့်ဖြစ်ပါတယ်။TPO ဟာကမ္ဘောဒီးယားနိုင်ငံမှာအများကလေးစားတဲ့ပရဟိတဆေးရောဂါကုအဖွဲ့ဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလူအချက်တွေအတော်များများရှိပြီးတော့အထူးသဖြင့်ကျေးလက်ဒေသတွေမှာအဲ့ဒီအတွက်အရင်းမြစ်မရှိဘဲအစိုးရကလည်းတရားပြည့်စုံအောင်မလုပ်ပေးနိုင်ပါဘူးလို့ TPO အဖွဲ့ခေါင်းဆောင်ဒေါက်တာချင်ဆိုတရာကပြောပါတယ
် We don't have anyone who are enrolling in the psychiatric training program
So that's not going to happen.
ဆေယောဂကုသမှုသင်တန်းတွေမှာစီးရင်ပေးတဲ့လူကျွန်တော်တို့မှာမရှိပါဘူး။ဒါကြောင့်ဆေယောဂကုဆရာဝန်ရဖို့ကဖြစ်မှာမဟုတ်ပါဘူး။ဒီတော့ဆေယောဂအထူးကုဆရာဝန်တွေရှိကကျွမ်းကျင်မှုတွေကိုရိုးရိုးအထွေထွေကုဆရာဝန်အဲဒီကနေတူနာပြုတူနာပြုကနေကြေးရွာချက်ချင်းဤအဖွဲ့တိုင်းရင်းဆေးဆရာတွေဖုန်းကြီးတွေတိလရှင်တွေကိုပညာတွေလက်ဆင့်ကမ်းပေးတာအလုံးကောင်းမယ်လို့ကျွန်တော်ထင်ပါတယ်
။ကျွမ်းကျင်မှုတွေကိုလက်ဆင့်ကမ်းပေးနိုင်တဲ့အစီအစဉ်တွေကအထောက်အကူဖြစ်လိမ့်မယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းမှာအခြေအနေတွေတိုးတက်မှုရှိလာတယ်လို့ကမ္ဘောဒီးယားဆိုရကအသစ်ဖွဲ့စည်းလိုက်တဲ့စိတ်ကျန်းမာရေးနဲ့ဆေးဝါးအလွယ်သုံးစားမှုကာကွယ်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမူနီဆိုထရကပြောပါတယ်ဒါမဲ့လည်းလိုအပ်တာတွေလည်းအများကြီးရှိနေသေးတယ်လို့သူကဝန်ခံသွားပါတယ
် For the coming future we need to improve the quality of the existing
လာမယ့်နာကာလမှာလက်ရှိရှိနေပြီးလေ့ကျင့်ပေးထားတဲ့ဝန်ထမ်းတွေရဲ့ရည်သွေးကိုတိုးတက်အောင်လုပ်ဖို့လိုပါတယ်ဒါအပြင်ဆရာဝန်အစ်စ်တွေနဲ့တူနာပြုတွေကိုတခြားအပိုင်းတွေနဲ့စေယောဂကုသမှုအပိုင်းတွေကိုပိုလို့ကြဖို့နောက်ထပ်စည်းရုံးသွားမှာဖြစ်ပါတယ်
။စေယောဂကျမ်းမာရေးအခြေခံကိုလေ့လာတင်ကြားပေးထားတဲ့ဆရာဝန်တွေနဲ့တူနာပြုတွေဘလောက်ရှိသလဲဆိုတာကိုတတလဲလဲမေးမြန်းပန်ကြားခဲ့ပေမဲ့လည်းဘလောက်ရှိတယ်ဆိုတာကိုအာနာပိုင်တွေဘက်ကမပြောနိုင်ခဲ့ပါဘူး။ငွေကြေးအပိုင်းမှာဆိုရင်လည်းအကန့်အသတ်နဲ့တစ်နှစ်ကိုဒေါ်လာတစ်သန်းပဲရှိတာကြောင့်ပုံမကောင်းမွန်တဲ့ဆေယောဂကုသမှုခံယူဖို့လိုအပ်နေတဲ့သူတွေအနေနဲ့တိတ်မကြခင်မှာတိုးတက်မှုတွေမြင်ရနိုင်ချေတိတ်ရှိမှာမဟုတ်ဘူးလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းလာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့တင်းလာနေညနေခင်းရေဒီယိုအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုရုကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကွာတော့အစည်းအဝေးဆုံးသက်သေးခင်ချက်နေသေးတဲ့ခြေတွင်မှာသတင်းချင်းချုပ်ကိုမတ်ရေးတန်နာကျော်ကကြီးညာပေးပါမယ
်ထိုင်းနိုင်ငံနဲ့ကဲ့ရဲ့မလေးရှားနယ်စပ်မှာရွှေပြောင်းအလုပ်သမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူတွေအလောင်းပေါင်း139လောင်းမြုပ်ထားတဲ့နေရာကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါရဲ့တချို့နေရာတွေမှာဆိုရင်အလောင်းတလောင်းထက်မနည်းကိုတနေရာထဲမှာမြုပ်ထားတယ်လို့ဆိုပါတယ်။လူမောင်ကိုကူးမှုစခန်းတွေလို့တန်တရားရှိရတဲ့နေရာ28ခုမှာဒီလူတွေအလောင်းတွေမြုပ်ထားတာတွေ့ခဲ့ရတယ်လို့နိုင်ငံတော်ရဲချုပ်ကပြောသွားတာပါ။ဒီစခန်းတစ်ခုချင်းစီမှာလူ20ကနေ300လောက်ထိရှိခဲ့ပုံရတယ်လို့လည်းသူကပြောပါတယ်။သူပိုင်ကိုပိုင်အငင်းပွားပွဲဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကတချို့အပိုင်းတွေပေါ်မှာမလေးရှားအမေရိကန်ထောက်လန်းရေးလေရင်ဖြတ်ပြီးတော့ပြန်တန်းနေဆိုပြီးတော့ဒီကနေ့ပဲတရုတ်ကမကြေမနက်ကန့်ကွက်ပြောကြားသွားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဟွာချူရင်ပြောသွားတာဖြစ်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့မှားယွင်းတဲ့လုပ်ရက်တွေကိုပြင်ဆင်မှလို့ပြောသွားပါတယ်။အမေရိကန်ထောက်လန်းရေးလေရင်ကတရုတ်တို့မြေဖို့နေတဲ့ကျွန်းတွေပေါ်မှာဖြတ်ပြီးတော့ပြန်တန်းတာဖြစ်ပြီးတော့အမေရိကန်အစိုးရကတော့ဒီပြန်တန်းမှုဟာလုံးဝမှားယွင်းတဲ့လုပ်ရက်မဟုတ်ဘူးလို့ပြောပါတယ်။စီးရီးယားနိုင်ငံအလဲပိုင်းပါလ်မာရီမြို့ကိုသိမ်းပိုက်ထားတဲ့ IS Islamic ဆွေဆွေကြတွေကိုပြစ်မှတ်ထားပြီးတော့အစိုးရတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှု15ခုပြုလုပ်ခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။သူတို့ဥတီတိုက်ခိုက်တဲ့နေရာမှာစစ်ထောင်လိုင်းရဲ့အဆောက်အုံနဲ့ဆေးရုံတစ်ခုလည်းပါဝင်ပါတယ်။ဒီ IS တွေကကလေးတွေ၊သူနာပြုတွေနဲ့အစိုးရတပ်ဖွဲ့ဝင်အပါအဝင်အကျဉ်းသားဖြစ်တဲ့လူပေါင်း600ကျော်ဖမ်းဆီးထားပြီးတော့218ဦးကိုတပ်ပစ်လိုက်ပြီးဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမူကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.